ဟုတ်ကဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်အဖြစ်မနေ့ကဦးညီပုကိုအဆိုပြုတာမှာဦးကျော်စောဦးတို့ ENB ကိုယ်စားလှယ်တွေကပေါ့တန့်ကွက်တဲ့ပုံစံမျိုးတွေ့ရပါတယ်ဆိုတော့လေဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးကျော်စောဦးဘာကြောင့်ဆိုတာလေးများပြောပြနိုင်မလားရှင
်ဒီကိစ္စကရက်ကွက်စည်းပုံအရာတမဒါကအမြင်စင်းရင်တင်သွင်းလိုက်တဲ့လူကိုပုံကိုယ်ကိုကျွန်တော်တို့ကအရေးချင်းပြည့်ရင်ကြောင်းပြနိုင်မှသာလေကျွန်တော်တို့ကန့်ကွက်နိုင်မှာပေါ့အခုပြတန်းချချက်တယ်ရပေါ့နော်ကျွန်တော်တို့လူကိုတိုက်နေတာမဟုတ်ဘူးကျွန်တော်တို့မူကိုတိုက်နေတာကျွန်တော်တို့ဒီဒေသမှာဒီပြည်နယ်မှာအများစုအနိုင်ရတဲ့ပါတီကိုဖွဲ့ခွင့်ပေးပါလို့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ်ဆိုတော့ကျွန်တော်တို့ရခိုင်ပြည်သူလူထုရဲ့ရည်တည်ချက်ကိုကျွန်တော်တို့ထင်ဟပ်တဲ့အနေနဲ့ကျွန်တော်တို့ကန့်ကွက်စရာတခြားနည်းလမ်းတွေဘာမှမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ဒီလိုနောက်ဆုံးမှဒီဝေခမ်းမကနဲ့ထွက်သွားတဲ့အခြေအနေကိုရောက်သွားတာပထမတော့ကျွန်တော်တို့ထွက်သွားမယ်လို့တော့မမှန်းဘူးပေါ့နော်အဲ့ဒီရင်ဘတ်မှာတစ်ကအနဲ့ရောင်လဲကတ်ထားပြီးတော့ဒါကိုထုတ်ပေါ်ပြတ်မယ်အဲပြည်သူပြီးတော့ပြည်သူလူထုကိုလည်းတင်းစားရှင်းလင်းပွဲကတစ်ဆင့်ရှင်းလင်းပြမယ်လို့ဖန်ထားပါတယ်ဒါပေမဲ့အဲတစ်ဖက်အုပ်စုကဒါလည်းမကတ်ရဘူးဆိုပြီးတော့ကန့်ကွက်တယ်လို့သိရပါတယ်ဒီတော့ရွေးချယ်စရာနည်းလမ်းမရှိတဲ့အတွက်ဟိုကပြင်ထွက်ပြီးတော့ပြည်သူရဲတစားတဲ့ဖြစ်ကြောင်ဖော်ပြတာဖြစ်ပါတယ
်ဆိုတော့အခုဦးညီပုကိုဝင်ကြီးချုပ်ဖြစ်နေခန့်လိုက်ပြီဆိုရင်ဆရာတို့ကိုယ်စားလှယ်တွေကရှေ့ဆက်ပါဆက်လုပ်သွားဖို့ရှိမလဲ
လူထုမှာတော့အများကြီးပဲလူထုတိုက်ပွဲအနေနဲ့တော့ကြမလားဆိုတာရှိတယ်ဘာလို့ဆိုဖွဲ့စည်းပုံကအကျက်တည်းဖြစ်နေတာကိုကျွန်တော်တို့မနေ့ကကြတော့နီလန်းတသွေးပေါ့နော်အဲဒီအနေနဲ့ကျွန်တော်တို့ကြိုးစားတာပေါ့ပေါ်ပြတာပေါ့ကျွန်တော်တို့ဒီရှေ့ဆက်လာတဲ့ဥစ္စာမှာတက်နိုင်သမျှ professional ကြကြနိုင်ငံရေးသမားပီတာဆိုပြည်သူကောင်းဆောင်ပီတာဆိုကျွန်တော်တို့နီလန်းရှာဖွေတော်ဖို့အစီအစဉ်ရှိပါတယ်။အဲမနက်ဖြန်ဆိုရင်လည်းကျွန်တော်တို့ဒီဝေခေါ်ရပါတယ်။အဲ့ဒီဒီဝေကိုကျွန်တော်တို့တက်မယ်လို့မှန်းထားပါတယ်။ဒီနေ့တော့ဆက်ရည်တည်တော်မှာပါ
။ဆရာတို့ဒီကိုယ်စားလှယ်တွေအနေနဲ့လေအခုဝင်ကြီးချုပ်ဦးညီပုနဲ့ဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်သွားလို့မရနိုင်ဘူးလားရှင
်။ကျွန်တော်တို့ဒီမေးခွန်းကကျွန်တော်တို့ပြန်မေးရပါမှာ။အဲ့ဒီအဲ NLD ဘက်ကအမတ်တွေအနေနဲ့ဒီ AMP ကအမတ်တွေကိုပူးပေါင်းပြီးတော့ရခိုင်ပြည်တိုးတက်ဖွံ့ဖြိုးရေးအတွက်မလုပ်နိုင်ဘူးလားလို့မေးရမှာဖြစ်ပါတယ်။အဓိကလိုအပ်တာကပိုဖက်ကဒီမိုကရေစီကြကြဖက်ဒရယ်ကြကြဘလို့ဥပဒေသွားမလဲဆိုတာကိုမတော်တဲ့တည်ပြဿနာဖြစ်နေရတာဖြစ်ပါတယ်။အများစုအနိုင်ရတဲ့လူတွေနဲ့ဒီမိုကရေစီကြကြဘာလို့မပူပေါင်းနိုင်ရတာလဲ။အမေရိကန်မှာသမ္မတဟာပြည်နယ်အုပ်ချုပ်ရေးမှုတွေကိုကိုယ်တိုင်ခန့်လို့မရပါဘူး။ကိုယ်တိုင်လည်းမခန့်ပါဘူး။ပြည်နယ်အုပ်ချုပ်ရေးမှုကပြည်နယ်တွေကသာရွေးပါတယ်။အခုအမေရိကန်သမ္မတထက်ပိုတဲ့အာဏာကိုရယူဖို့ကြိုးစားနေတာဟာဖွဲ့စည်းပုံကမတရားမှန်သိသနဲ့ဖွဲ့စည်းပုံရဲ့အာဏာချက်ကိုကင်ပြီးတော့အဲ့ဒီကြိုးစားနေတာစစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုတွေကိုသွန်းနေတာလားလို့ကျွန်တော်တို့အဟုတ်မှဟုတ်ရဲ့လားလို့တန်တရားဖြစ်เสียရရှိပါတယ
်ဟုတ်ကဲ့ဆရာတို့ AMP ပါတီကပဲကိုယ်စားလှယ်တူကဒီဥညီဘူးကဒီရခိုင်ပြည်နယ်အရေးကိုမဆောင်ရွက်နိုင်ပါကိုဟိုစိုးရိမ်နေဆိုပြီးတော့ပြောတာမျိုးတွေ့ရတယ်ဟိုဘာကြောင့်လို့ပြောနိုင်မလဲဆရာတို့အနေနဲ့ရှင့်ဒီဥညီဘူးကဒီဒေတာကံပဲဒါရခိုင်တိုင်းသားတူပဲဆိုတော့လေ
ကျွန်တော်တို့ကဟိုဟာဒေတာခံတော့ဒေတာခံပဲသူလည်းရခိုင်ပဲကိုတို့လည်းရခိုင်ပဲဆိုတာရှိတယ်ဒါပေမဲ့ရခိုင်ပြည်နယ်ဟာတော်တော်လေးကိုချုပ်ထွေးတဲ့အခြေအနေဟာတိမ်မွေ့ခက်ခဲတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။တာမန်လူရဲ့နေပြည်များတီကိုမပြောဘူးပေါ့နော်။တာမန်ကိစ္စတွေနဲ့ရှိနေတာမဟုတ်ဘူး။ကိစ္စတွေအများကြီးရှိနေတယ်။ဆိုတော့ဒီဒေသကိုလာပြီးတော့ဒီဒေသကအရေးတွေကိုကြီးကျက်မဲ့ပြည်မှန်မဲ့ပုံကိုတူဟာဒီဒေသနဲ့အများကြီးထိထိဝင်ဝင်ဒီဒေသကသမိုင်းနဲ့ချီလာတဲ့ကိစ္စတွေလက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေကိုအများကြီးတီးဖို့လိုတယ်ဒီဒေသကလူတွေထောက်ခံမှုကိုလည်းအများကြီးရရှိဖို့လိုတယ်ပြည်သူလူထုရဲ့တကယ်တမ်းအမှန်ကန်ထောက်ခံမှုကိုရရှိကြတဲ့ပါတီကြီးကပုဂ္ဂိုလ်ခေါင်းဆောင်တူဦးမသာလင်ဒီရခိုင်ပြည်နယ်ရဲ့တည်ငြိမ်အခြေရင်နဲ့ဖွံ့ဖြိုးတိုးတက်ရေးကိုလုံသွောနိုင်မယ်လို့ကျွန်တော်တို့ကမြင်ပါတယ
်ဟုတ်ကဲ့ဟိုဒေါက်ဆန်းစုကြည်ကိုယ်တိုင်ကဒီရခိုင်ပြည်ထနာကိုသူသိနေတယ်သူကိုယ်တိုင်တော့ဒီကိစ္စကိုဥဆောင်ပြီးဆောင်ရွက်သွားနိုင်မယ်ဆိုရင်ရောဟိုဥကျော်စောဦးတို့ဘယ်လိုများဟိုပြောနိုင်မလဲရှင့်
လူတယောက်ကနိုဘယ်ဆုရတယ်ဆိုတိုင်းလည်းအကုန်လုံးကိုသိတယ်ဆိုတာမျိုးတော့မရှိပါဘူးပေါ့နော်ကျွန်တော်တို့ဒီကဒေတာခံအများစုအနိုင်ရတဲ့ဒီဒေတာကပြဿနာတွေကိုထိထိဝင်ဝင်သိတဲ့လူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ပြီးမှတာလျင်ကျွန်တော်တို့ဒီအရန်တိမ်မွေးတဲ့အခြေအနေတွေကိုတည်တည်ငြိမ်ငြိမ်နဲ့ကတနာအနေဆုံးနဲ့ကျွန်တော်တို့ကြော်ဖြတ်နိုင်မှာဖြစ်ပါတ
ယ်။ဒါကတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကိုဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။တစ်ဆက်တည်းပါပဲရခိုင်ပြည်နယ်ဝင်ကြီးချုပ်လောင်ဦးညီပုကို ANP ပါတီကိုယ်စားလှယ်တွေကမနေ့ကလွှတ်တော်မှာကန့်ကွက်ခဲ့တာတွေနဲ့ပတ်သက်ပြီး NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာစောမြင့်မောင်ကိုလည်းဆက်သွယ်မေးမြန်းခဲ့ပါတယ်
။ဒေမိုကရေစီပွဲချုပ်ကလည်းအစိုးရဖွဲ့ခွင့်ရှိတာဟုတ်ဗျာနော်။ ဆွဲပွဲကရှိတာမှာပြောပြသားသားလည်းနိုင်လို့ဖြစ်ဆွဲပွဲပေါ်ရှိတယ်တမန်ကဟိုခြေခံဥပဒေရဲ့ခွင့်ပြုချက်အရာပဲတမန်ကသူ့ရဲ့လုပ်ပိုင်ခွင့်အရာတိုင်းနယ်ပြည်နယ်တွေမှာဝန်ကြီးချုပ်ခန့်တာပေါ့ဗျာအဲ့တော့ရခိုင်မှာကျွန်တော်တို့ကဥညီဘူးဝန်ကြီးချုပ်ခန့်လိုက်တယ်အဲ့တော့ဒီဝန်ကြီးချုပ်ခန့်လိုက်တဲ့အထက်မှာဥညီဘူးကလွတ်တော်ကိုယ်စားလှယ်တယောက်ဖြစ်ထိုက်တဲ့အရေးချင်းနဲ့သူ့ကိုကန့်ကွက်ဖို့ဆိုလို့ရှိရင်အချက်နှစ်ချက်တော့သူကလွတ်တော်ကိုယ်စားလှယ်တကူရဲ့အရေးချင်းနဲ့မပြည့်စုံဘူးပြောအောင်နော်နောက်ပြတ်လွတ်တော်ကိုယ်စားလှယ်ပြိုင်ပွဲဝင်တဲ့အခါမှာလွတ်တော်ကိုယ်စားလှယ်အရေးချင်းမပြည့်ဝတဲ့ဟာတွေနဲ့ရှိနေပါတယ်ဆိုတဲ့ဟာကိုတက်တည်ပြဒီနှစ်ခုတက်တည်ပြတာအခိုင်အမာတက်တည်ပြပြီးတော့ကန့်ကွက်ချက်တင်ရမယ်ဗျာအခုကဥညီဘူးမှာနော်ဝန်ကြီးချုပ်ဖြစ်နိုင်တဲ့အရေးချင်းတွေမရှိပါဘူးဆိုတဲ့အချက်လည်းအခိုင်အမာမှာလည်းမတင်ပြပဲနဲ့နော်ဘာမလုပ်ဖက်နဲ့လွတ်တော်တဲ့အနေထွက်သွားတယ်လို့သိရတာပေါ့ဗျာနော်ဒါကဘာဖြစ်လို့ဆိုလို့ရှိရင်အဲ့လိုမပြနိုင်လို့ရှိရင်ညစ်ပယ်ပိုင်ခွင့်မရှိရဆိုတဲ့အခြေခံဥပဒေရှိပြီးသားဗျာကျွန်တော်တို့တွေကဥပဒေပေါင်းတွင်းကအလုပ်လုပ်ကြရင်ပိုကောင်းတော့ပေါ့
ဟုတ်ကဲ့ AMP ပါတီကိုယ်စားလှယ်ကတော့ဒါသူတို့ကဥညီပူကိုလူကိုတိုက်တာမဟုတ်ဘူးမူကိုတိုက်တာပါလို့ပြောပါတယ်ရှင်ဒါဆရာရဲ့သဘောထားလည်းသိချင်ပါတယ်ရှင်
အခြေခံဥပဒေ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ရတော့မှာပေါ့ဗျာဒီမူကိုတိုက်တယ်ဆိုလို့ရှိရင်ဟုတ်လားအဲ့ကြလို့ရှင်ချင်းကဥပဒေပြင်တဲ့အချိန်ကျရင်တော့ကျွန်တော်တို့အခြေလေဆွေးနွေးပြီးတော့လောက်ရမှာပေါ့
ဟုတ်ကဲ့ခုလိုဖြစ်ပေးတာကျေးဇူးတင်ပါတယ်ရှင်